ချခိုင်မြောက်ပိုင်းရိုဂျာရေးနဲ့ပတ်သက်လို့ ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့ဇာဖြတ်အစီရင်ခံစာအရမြန်မာနိုင်ငံအနေနဲ့ပထမဆုံးအစီရင်ခံစာကို ICJ ကိုမကြခင်တင်သွင်းသွားဖို့ပြင်ဆင်ထားတဲ့အကြောင်းပြောပြပေးမှာပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းက ICJ အပြည်ပြည်ဆိုင်ရာတရားရုံးရဲ့မြန်မာနိုင်ငံအပေါ်ဇာဖြတ်စီရင်ချက်၄ချက်ချမှတ်ခဲ့တာမှာလေးလအတွင်းမြန်မာအစိုးရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်အစီရင်ခံစာတင်ပြရမယ်ဆိုတာပါဝင်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာအစိုးရကန့်ကွက်မှုမှာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံဘက်ကမြန်မာနိုင်ငံကို ICJ အပြည်ဆိုင်ရာတရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီအမှုအတွက်နှစ်ဖက်ကြားနာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းကြန့်ရှိနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့အတွက်ဂျားဖြတ်အရေးပေါ်အစီအမံတရက်ကို ICJ ကဇန်နဝါရီ23ရက်နေ့ကချမှတ်ပေးခဲ့တာဖြစ်ပါတယ်။ဒီအစီအမံတွေကိုဘလောက်ထိဆောင်ရွက်နိုင်တယ်လဲဆိုတာကို၄လအတွင်းပထမအစီရင်ခံစာမြန်မာနိုင်ငံဘက်ကတင်သွင်းရမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအီကိုဆက်သွယ်မေးမြန်းရမှာတော့ဒီအစီရင်ခံစာကိုအချိန်မီတင်သွင်းသွားဖို့ပြင်ဆင်နေတယ်လို့သာပြောဆိုခဲ့ပြီးအသေးစိတ်ပြောဆိုဖို့မရှိဘူးလို့ VOA ကိုပြောပါတယ်
။အဲကျွန်တော်ပြောနိုင်တာတော့ဟိုနည်းနည်းပဲပြောနိုင်တယ်။အဲ့ဒါကတော့တို့တို့သတ်မှတ်ထားတဲ့ကာလအတွင်းနဲ့ပြင်ဖို့တော့ကျွန်တော်တို့ပြုစုနေတယ်ပေါ့နော်။အချိန်မီတင်နိုင်မှာပါ။အော်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူး။23ရက်နေ့မေလဆို၄လပြည့်ပါပဲ။ဟိုစာပေးစာယူလို့ပို့လို့ရပါတယ်။ဟုတ်ကဲ့။ဟိုအစိုးရအနေနဲ့ဆောင်မထားရတယ်ရှိပါတယ်။ကြေညာချက်တွေထုတ်ထားတယ်။နော်အမှားတော့လုပ်ထားရတယ်ရှိပါတယ်။အဲ့ဒါလေးတွေလည်းဒီဟာဟိုပြည်ရင်းအဆုံးစစ်ဆေးမှုတွေလည်းထောက်ပံ့ပြုအောင်ဘယ်လိုလုပ်တဲ့ဟာပါပဲ
။အစီရင်ခံစာတင်သွင်းဖို့နဲ့ပတ်သက်လို့လိုအပ်တဲ့အချက်လက်နဲ့ဥပဒေပိုင်းဆိုင်ရာဆောင်ရွက်မှုတွေကိုရှေ့နေကြုံရုံတဲ့စစ်ဥပဒေကြုံရုံတို့ဘက်ကဆောင်ရွက်နေတယ်လို့တက်မတော်သတင်းအမှန်ပြန်ကြားရေးဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေနဲ့ပတ်သက်လို့တပ်တွေအထောက်အထားတွေကိုမပြတ်စည်းအောင်ထိန်းသိမ်းဖို့ကိုလည်းတက်မတော်ရုံးကထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပြင်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့နဲ့စာချုပ်ပါပြစ်မှုတွေကိုကျူးလွန်မှုရှိတယ်ဆိုတာခိုင်လုံတဲ့အချက်လက်ရှိရင်သမရာယုံကိုတင်ပြဖို့ဆိုတာကိုလေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမုန်းစကားပြန်ပွားမှုတွေမရှိအောင်မဖြစ်လာအောင်စောင့်ကြည့်တားဆီးဖို့အစိုးရအုပ်ချုပ်ရေးအစဉ်အဆက်ကိုလေသမရာယုံအနေနဲ့ညွှန်ကြားထားတာရှိပါတယ်။မြန်မာနိုင်ငံဘက်က ICJ စုံချက်ချက်အတိုင်းအခုလိုလှုပ်ဆောင်တာတွေရှိနေပေမဲ့ဒါဟာထိရောက်တဲ့ပြည်ဝင်ပြောင်းလဲမှုသဘောမျိုးတော့မဟုတ်ဘူးလို့မြမအရေးလေးလာတုံသက်သူဒေါက်တာခင်စောဝင်းကတုံ့ပြန်ပြောဆိုလိုက်ပါတယ်။
နိုင်ငံသားယုံကအစနစ်ရှိတယ်ဆိုပေမဲ့တနည်းပြင်ကြည့်မဆိုရင်လည်းတမန်ဟာရှာရော report တစ်ခုတော့တင်ပြမယ်ပေါ့လေ။နော်ဆောင်ရွက်နေပါရဲ့။ဆိုတော့ကျွန်တော်ဆက်ပြင်တော့ပြင်တော့တင်ပါပဲ။ဒါတော့သိတော့အရာရင်မရောက်သေးဘူး။ဟိုတော့က UK တို့ကတော့ဒီဆက်ကိုသူ sanction တွေဆက်ပြီးတော့သူ action လုပ်ရတယ်လေ။အဲ့ဒါလည်းဆက်လွယ်နေတာပေါ့။အဲ့ဘာလို့လဲဆိုတော့ဒီ ICJ ရဲ့ဒီစီးနင်းရကတော့ deadline ကိုတော့တင်ရမှာပဲပေါ့။အဲ့ first report မှာကတော့တင်တယ်ဟုတ်ဟုတ်မယ်တင်တယ်ဒါပေမဲ့လည်းအဲ့ကြောက်ပြောင်းလို့ဖြစ်တယ်။ဒီစားကအကြောင်းပြလို့လည်းကောင်းသွားတာပေါ့။ဒါပေမဲ့ဒီနှစ်ထဲမှာဆက်လာအောင်ပါပဲလေ။ဆက်မဆန်ဒီကိုဗစ်ကတည်းကကြာလေရော့လာပြီးဒီကြားထဲမှာဘာမှပြုံးနေနဲ့စိုက်ကြလာပြီးတော့မရှိဆိုရင်တော့အချက်ကလာမယ်လို့ထင်တယ
်။ ICJ ကမြန်မာနိုင်ငံအတွက်ချမှတ်ခဲ့တဲ့ဂျားပြက်အစီအမံ၄ချက်ကတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာသဘောတူညီချက်အပိုက်နဲ့မှာဖော်ပြထားတဲ့ပြစ်မှုတွေမကျူးလွန်အောင်ကာကွယ်စီမံဖို့ကျူးလွန်ဖို့လှုံ့ဆော်တာတွေမဖြစ်အောင်ထိန်းချုပ်ပေးဖို့ဖြစ်ပြီးခဲ့တဲ့ပြစ်မှုတွေရဲ့အထောက်အထားတွေမပြတ်စီအောင်ထိန်းသိမ်းဖို့နဲ့တိုးတက်မှုတွေကိုပုံမှန်အစီရင်ခံစာတင်သွင်းသွားဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းကရခိုင်မြောက်ပိုင်းမှာ ARSA လက်နက်ကိုင်အဖွဲ့ကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်တာတွေဖြစ်ပြီးတဲ့နောက်မြမစစ်တပ်ကလူခွင့်ရေးချူဖောက်မှုတွေရှိခဲ့ပြီးဒါရီဟာလူမျိုးတုံးတပ်ဖြတ်မှုမြောက်ခဲ့တယ်လို့နိုင်ငံတကာမှာဆွတ်ဆွဲချက်တွေဖြစ်ခဲ့ရပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတလို့ဒီချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုတွေဖြစ်နိုင်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုမဟုတ်ဘူးလို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုရှောက်ထားခဲ့တာတွေရှိခဲ့ပါတယ်။ကျွန်မမေဃပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။